ချင်းပြည်နယ်ဖလန်းမြို့ရီခေါ်ရာမြို့ဘက်မှာစစ်ရေးတင်းမာနေတဲ့အခြေအနေကြောင့်အိန္ဒိယနယ်စပ်ကိုတင်းရှောင်နေတဲ့စစ်ရှောင်စခန်းတွေမှာရေရှားပါမှုပြဿနာအပြင်ဝမ်းပြက်ရောဂါနဲ့လည်းကြုံတွေ့နေရတယ်လို့စစ်ရှောင်အကူအညီပေးအဖွဲ့ဝင်တူကပြောပါတယ်။စစ်ရှောင်စခန်းမှာမတန့်ရှင်းတဲ့ရေကိုသောက်သုံးလို့ဒီလိုရောဂါတွေဖြစ်နေတာလို့စစ်ရှောင်တွေကထောက်ပြပါတယ်။ဒီအကြောင်းရန်ကုန်ကပို့လာတဲ့သတင်းကိုကိုစောဝင်းလိုင်းပြောပြပေးပါဦးခင်ဗျာ။
အိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ကိုစစ်ဘေးရှောင်နေကြတဲ့ချင်းပြည်နယ်ဖလန်းမြို့နယ်ရီခေါ်ရာမြို့ကစစ်ဘေးရှောင်တွေဟာဒုက္ခသည်စခန်းမှာလက်ရှိသောက်သုံးရပြတ်လတ်မှုကြုံနေရပြီးအများစုကဝမ်းပြက်ဝမ်းလျှောဖျားနာတာတွေဖြစ်နေတယ်လို့စစ်ဘေးရှောင်အကူအညီပေးရေးအဖွဲ့ဝင်မဆွီတဲကပြောပါတယ်
။ဒီနေ့ကတော့တူတူကြုံရတယ်ဒီအခြေကားတော့တောက်ရီတန်းရှာပေါင်းဖို့ကြံစည်ရတယ်။စစ်ဘေးရှောင်နဲ့အများကြီးကြားရှိတဲ့တက်တော့လို့ဒီဖိတ်ရှာပေါင်းဖို့ကြံစည်ရတော့အများကြီးကြုံရတယ်ဟုတ်။အဲ့အဲ့ကလည်းကြုံများတယ်။ဝေးရောက်ကလည်းကြုံများတယ်။ဝေးရှောထလန်အောင်ရှောပေါ့နော်။အခြေကရီရှာပေါင်းဖို့ကြံစည်ရတယ်။ဒီမှာကတောက်ပေါ်တွေတဆိုတော့ရီရှာတယ်ပေါ့နော်။တောက်ရီတက်တွေတော့ရှိတယ်။ဒါပေမဲ့အလုံးလောက်ဒီစစ်ဘေးရှောင်နဲ့အားလုံးကိုဝင်ထားတယ်မလွယ်ဘူးပေါ့။မလောက်ဘူး။ဒီဦးချောင်းလို့ခေါ်တဲ့ဒီနေ့ဆက်ချောင်းပေါ့နော်အဲ့ဒီချောင်းကြီးကိုအားကိုးပြီးတောက်ထုံးကြတဲ့အတွက်နောက်ဆက်ပြည့်ပြဿနာအနေနဲ့တော့ဝင်းယောဂါတွေဖြစ်တယ်ပြီးတော့ရှားနာတွေဖြစ်တယ
်ဒုက္ခသည်စခန်းတွင်ဝမ်းယောဂါဖြစ်ပွားမှုများနေပြီးကာကွယ်ကုသရေးအပိုင်းမှာလည်းအားနည်းနေတယ်လို့မဆွေတဲကပြောပါတယ်
ဟုတ်ရဲ့ခံစားချက်နဲ့လေခိုင်မတရားလို့တော့ဖြစ်ပွားတယ်လူတရားမှာအယောက်၂၀၃၀ရောက်ဖြစ်တယ်အထူးသဖြင့်ကလေးတွေကပုတ်ခါရတယ်ကိုယ်တိုင်ပိုင်းမှာဒီဘက်မှာတော့တော်တော်အားနေတယ်လို့ပြောရမယ်လိုအပ်တဲ့ရှင်းဝါးတွေလည်းအလုံးလောက်မရဘူးကြားမဖြေခန်းစီဒီဘက်မှာရှိတဲ့အမြင့်တဲ့ဆရာဝန်တွေကဦးတုံးဦးရှိတယ်အန်ဂျီယိုကလီနစ်တစ်ခုရှိတယ်ဒါပေမဲ့အလုံးလောက်ရှင်းဝါးတွေအခက်အခဲရှိတယ်ဝယ်ချင်တဲ့ဆီးတွေတော့မဝယ်လို့မရဘူးပေါ့
စစ်ဘေးရှောင်အများစုရှိတဲ့ဒုက္ခသည်စခန်းမှာရင်းလုံးအိမ်သာမရှိဘဲကြုံတယ်လို့မစင်စွန့်ကြတယ်လို့ချောင်းရည်ကိုသာတုံဆွဲနေရပြီးမတန့်ရှင်းတဲ့ရည်ကိုတောက်သုံးပြီးလို့ဝမ်းပြက်ဝမ်းရောဂါဖြစ်ပွားတာလို့စစ်ဘေးရှောင်တဦးကပြောပါတယ
်။ဘယ်မှာလူတို့ချောင်းနီးပါလဲ။ချောင်းရည်ကပြီးတုံးနေရတဲ့ခြေလေးတွေရှိတယ်။နောက်ပြီးတော့အဲချောင်းကိုသူကဝမ်းမှာလည်းမပြေသွားလိုက်ပေါ်သွားလိုက်အချောင်းရည်ပြန်တုံးလိုက်ဆိုတော့ဝမ်းချောင်းဖြစ်နေတော့သူများတယ်။စကားကဒီမိန်းကလေးဗါရီကမတူးရတဲ့ခါကျတော့သူအချောင်းရည်မှာဆုံးဖြစ်နေတဲ့ဒီလိုချီတော့နောက်ပြီးတော့တောက်တုံးကြီးကလည်းသူတက်ပြီးတောက်လာတော့ချောင်းကြီးပဲတောက်ကြလာတော့သူဆင်းရဲဖြစ်မှာပဲ
ဖလန်းမြို့နယ်ရီခေါ်ရာမြို့နယ်အတွင်းမှာစစ်ကောင်စီတပ်နဲ့ဒေသကာကွယ်ရေးတပ်ဖွဲ့တွေကြားမှတ်လ9ရက်နေ့မှာတစ်ကြိမ်မှတ်လ12ရက်နေ့မှာတစ်ကြိမ်တိုက်ပွဲဖြစ်ပွားခဲ့ပြီးရီခေါ်ရာမြို့နယ်ဒေသက2000ကျော်အိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ဘက်ကိုထွက်ပြေးတင်းရှောင်နေကြရတာပါအိန္ဒိယဘက်ခြမ်းရီခေါ်ရာမြို့စစ်ဘေးရှောင်ဒုက္ခသည်စခန်းမှာလူဦးရေ2000ကျော်ရှိနေပြီးသူတို့နေထိုင်ရတဲ့အခြေအနေကိုတော့စစ်ဘေးရှောင်အကူအညီပေးရုပ်ဖွဲ့ဝင်မဆွီတဲကအခုလိုပြောပြပါတယ်
တော့ခွထားရမှာရီခေါ်တာရဲ့ဒီဘက်ချက်တော့ခွထားရွာမီဇိုရမ်ပြည်နယ်ပေါ့ဆစ်ချောင်းစကန်ကအခုသူတို့ဆောက်ပေးတဲ့စကန်တော့ဆလုံးကွင်းတကွင်းမှာလူ300လောက်တဲထိုးပြီးနေတယ်အခုရီမြို့ရဲ့ပြီးတော့ဒီရီအပတ်စ်လို့ခေါ်တဲ့ခွန်မော်ကြီးပေါ့နော်အဲ့ဒီကနေစစ်ဘေးရှောင်လာတဲ့လူဦးရေကမင်းကစစ်တမ်းကောက်တလောက်ရှိတော့နှစ်ထောင်ကျော်တယ်အဲ့သူတို့တွေကအိမ်ကရှာမရှိတော့ဘူးအဲ့တော့ကျုံတဲ့နေရာမှာနေရာလွတ်ရှိတဲ့နေရာအတိုင်းမှာမိုးကနဲ့တဲထည့်ပြီးတော့နေကြတယ်ပြီးတော့ကိုတော်တွေရှိတယ်အဲ့ဒီကိုတော်တွေမှာလည်းစပရေးရှောင်းတွေကပတ်သိပ်ပြီးနေရတာပေါ့အဲ့လိုတစ်ခါနေတော့ကျုံများရှိတယ်ဟုတ
်ရီခေါ်ရာမြို့ဟာအိန္ဒိယဘက်ခြမ်းမှာရောမြန်မာဘက်ခြမ်းမှာပါရှိနေပြီးအလဲကချောင်းချနေတာပါအိန္ဒိယဘက်ရီခေါ်ရာမျိုးစစ်ဘေးရှောင်ဒုက္ခသည်စခန်းမှာအထောက်အပံ့နေကြောင်းစားတောက်ရေးအဆင်ပြေကြပေမဲ့လူဦးရေများလာလို့နေထိုင်ရေးမှာတော့အခက်အခဲရှိတယ်လို့ဒုက္ခသည်တွေကပြောပါတယ်မီဇိုရမ်ပြည်နယ်အိုက်ဇောမြို့နယ်ဘက်ကိုရောက်ရှိနေကြတဲ့စစ်ဘေးရှောင်ဒုက္ခသည်တွေကတော့နေထိုင်စားတောက်မှုအဆင်ပြေတယ်လို့အိုက်ဇောမြို့ရောက်ကလေးမျိုးပြည်သူလွတ်တော်ကိုယ်စားလှယ်ဒေါ်ရှာမီကပြောပါတယ်
ကျွန်မရောက်ခဲ့တဲ့ဒီအိုက်ဇောတလျှောက်မှာတော့တော်တော်လေးအဆင်ပြေကြတယ်ရေမြည်ဖားပြတော့ဆရာအရှံတဲပေါ့နော်ဟိုလူကြီးဖက်ပြီးရလဲအများကြီးထပ်ပန့်ပြီးတယ်ဒီနေ့ဆေးရကနေပြတ်ချပြေးတာလည်းရှိတယ်ပေါ့နော
်မြန်မာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းစီဒီအမ်ဝန်ထမ်းတွေလွတ်တော်ကိုယ်စားလှယ်တွေဒေသခံအများအပြားမီဇိုရမ်ပြည်နယ်ဘက်ကိုတင်ဆောင်ရောက်ရှိနေတာပါလက်ရှိဖလန်းမြို့နယ်မှာစစ်ကောင်စီတပ်နဲ့ဒေသခံ CDF အဖွဲ့တို့အကြားတိုက်ပွဲဖြစ်ပွားနေသလိုတွာလာရေးမှာလုံခြုံမှုမရှိတဲ့အခြေအနေမှာရှိနေပါတယ်စစ်ကောင်စီတပ်နဲ့ဒေသခံ CDF အဖွဲ့တို့အကြားစီးရီးတင်မာမှုအတွင်းမြန်မာနိုင်ငံဘက်ကထွက်ပြေးလာသူ24,289ဦးရှိနေပြီလို့မီဇိုရမ်အစိုးရအဖွဲ့ကမှတ်တမ်းပြုစုထားပါတယ် မြန်မာနိုင်ငံဘက်မှဖြစ်နေတဲ့တိုက်ပွဲတွေကြောင့်ချင်းပြည်နယ်ဖလန်းမတူပီထန်တလန်နဲ့စကိုင်းတိုင်းကလေးမြို့နယ်ကဒေသခံတွေမီဇိုရမ်ဘက်ကိုထွက်ပြေးတိမ်းရှောင်နေကြသူတွေရှိနေဆဲဖြစ်ပါတယ်ခင်ဗျာ။